ထိုင်းနိုင်ငံမှာကိုဗစ်ရောဂါကာလဆက်လက်နေထိုင်ခွင့်ပြုထားတဲ့တပ်တန်းလုံးပြည်ဝင်ခွင့်ဗီဇာကင်ဆောင်ထားတဲ့သူတွေနောက်ထပ်တပ်တန်းကျိုးဖို့သတိပေးထားတဲ့အတွက်မြန်မာနိုင်ငံသားတွေလိုက်နာကြဖို့မြန်မာတိုင်းရင်းကသတိပေးနေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထပ်ပါအလေပတ်လာသူတွေနဲ့တန်တမန်တွေပြည်ဝင်ခွင့်အပါအဝင်ဗီဇာအမျိုးအစား6မျိုးနဲ့ထိုင်းနိုင်ငံမှာရောက်ရှိနေတဲ့သူတွေကိုကတ်ရောဂါရေးပေါ်ကာလမှာဆက်လက်နေထိုင်ခွင့်ပြုထားပေမဲ့စက်တင်ဘာ26ရက်ကစပြီးနောက်ဆုံးထားထပ်မံတတန်းတူဖို့ထိုင်းနိုင်ငံကကြေညာထားတဲ့အတွက်မြန်မာတိုင်းရင်းကလည်းထပ်ဆင့်သတိပေးလိုက်တာဖြစ်ပါတယ်။ကိုဗစ်ကတ်ရောဂါကာလမစခင်ထိုင်းနိုင်ငံကိုဗီဇာကင်ပြီးအကြောင်းမျိုးမျိုးနဲ့ရောက်လာပြီးပြိမိနေတဲ့သူတွေကိုတရားဝင်ဖြစ်အောင်ထိုင်းဆိုရကနောက်ဆုံးအချိန်အသိပေးရဖြစ်ကြောင်းလည်းထိုင်းနိုင်ငံမြန်မာတန်ယုံအလုပ်သမားကူညီဆောင်ရှောက်ရေးကော်မတီဝင် AAC အဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးခိုင်ကြီးက VOA ကိုပြောပါတယ်။ပိတ်မိနေတဲ့အလုပ်သမားတွေအလဲပတ်လာသူတွေကိုထိုင်းဆိုရကလေရင်နဲ့ပြန်ပို့ခဲ့ပေမဲ့ကြံနေတဲ့သူတွေလည်းရှိနေကြောင်းသူကပြောပါတယ်
။ကြံနေတာကိုသူက injection တိုးပေးတာပေါ့။အခုကျွန်တော်တို့ကနောက်ဆုံးသတ်မှတ်ပြီးတော့မှသူကတန်းတိုးပေးမဲ့ပုံစံမျိုးပေါ့။သူကထပ်ပြီးတော့ပြင်ညာလိုက်တာပေါ့။ကျမအေးကြောင့်နေမှာလားလုပ်ငန်းကိစ္စကြောင့်နေမှာလားစီးပွားရေးလုပ်ငန်းရှင်လားဆိုတော့စစ်တုပ်ပြီးတော့မှအလေတက်တက်လာရင်တော့သူတို့ထားမှာမဟုတ်တော့ပြန်ပို့ပ
ါကိုဗစ်ကရောဂါကြောင့်သေဆုံးသူ59ယောက်နဲ့ကူးစက်သူ3500ကျော်ရှိရထိုင်းနိုင်ငံမှာကူးစက်မှုတွေရောကြလာတဲ့အတွက်ကန့်သတ်ချက်တွေကိုရှော့ပေါ်လာနေတာဖြစ်ပါတယ်ဒီအတွက်လည်းလူဝင်မှုကြီးကြပ်ရေးလုပ်ငန်းမှာပုံမှန်အခြေအနေတိုင်းပြန်ဖြစ်အောင်ပြင်ဆင်တာတွေဖြစ်နိုင်တယ်လို့ရွှေပြောင်းလုံသမားအရေးအဓိကဆောင်ရွက်နေရဲ့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်း MRC ရုံးတောင်းအခံဦးမိုးဝေက VOA ကိုပြောပါတယ
်ကိုကတော့နည်းနည်းငြိမ်သွားပြီ။ဘာရလဲဆိုတော့ဆိုင်းမှကူးစက်မှုတော့မရှိဘူး။ပြီးတော့တေနောက်လည်းမရှိတော့ငြိမ်နေလားလည်းရှိဖြစ်သွားပြီဆိုတော့သူတို့အဲ့ဒါကိုစီးသောလုပ်ငန်းတွေကြောင့်ဖွဲ့ဖို့စီးပွားရေးတန်နဲ့တန်ဖို့ပြီးတော့ပြင်ဆင်နေတဲ့အတွက်ချုပ်ဆိုးရရုပ်ရည်တွေကဖွဲ့ပြီးဖွဲ့ရတဲ့အားလူတွေကြွားပြီးတော့အဲ့ဒါကိုအစ်တားရေနောက်ဆုံးနေလဲတိုးပေးပေါ့နော်လူကလည်းစောင်းနဲ့တကွလက်တွေ့လုတ်ဆောင်တော့မှာဒါပြီးတော့သူတို့ကအဲ့ဒါကိုစမန်းတော့မှာပဲပုံစံအဲ့လိုမျို
းကိုဖိယောဂကုသနှုံထိုင်းနိုင်ငံမှာလုံးဝရပ်တန့်တလောက်ဖြစ်သွားပြီမြန်မာနိုင်ငံကတော့စက်တင်ဘာ25ရက်မနက်ပိုင်းအထိတည်ဆုံးသူ155ယောက်အတူပြုလူနာ8500နဲ့အာဆီယံ10နိုင်ငံမှာတတိယမြောက်ကုသမှုအများဆုံးဖြစ်နေတာပါမြန်မာနိုင်ငံမှာယောဂကူးစက်မှုတွေတကြောပြန်တိုးလာရတာအင်းကြီးချင်းထိုင်းနိုင်ငံကလည်းကူးစက်မှုတွေပြန့်နှံ့မလာအောင်ထိန်းချုပ်တဲ့အနေနဲ့နေဆက်ဒေသတွေမှာအဝင်အထွက်တွေနဲ့လုံခြုံရေးကိုတိုးမြှင့်ထားပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်။